မေရိကန်နဲ့ဥရောပထိပ်တန်းစံတမန်တွေကွန်ဂရက်လွှတ်တော်အမတ်တွေမြန်မာပြည်ကိုတွားကြပြီးဗမာအစိုးရရဲ့ပြုပြင်အစီအစဉ်တွေကိုထောက်ခံအားပေးကြောင်းပြောကြပါတယ်။ဒါပေမဲ့ဒဏ်ခတ်အရေးယူထားတဲ့ကိစ္စကိုတော့ပြုပြင်ရေးနဲ့ပြန်လည်တင်မြှင့်ရေးလုပ်တဲ့အတိုင်းအတာပေါ်မှာကြည့်ပြီးရှော့ပေးသွားမယ်လို့ဆိုပါတယ်။မြန်မာပြည်ကိုတာအမတ်ဆေးလွှတ်ပြီးတန်တမန်ဆက်ဆံရေးအဆင့်တိုးမြင့်မှုအမေရိကန်ကဆုံးဖြတ်ပါတယ်။ EU ဥရောပနိုင်ငံများသမဂ္ဂအဖွဲ့ကလည်းထိပ်တန်းဗမာအစိုးရအရာဒဏ်80ကျော်ကိုဥရောပနိုင်ငံတွေကပြည်ဝင်ခွင့်ပေးလိုက်ပါတယ်။ကမ္ဘာ့ဘာအာရှဖွံ့ဖြိုးရေးဗန်ဆတဲ့ပြည်ပဆိုင်ရာဗန်ဒါရေးအဖွဲ့တွေကလည်းမြန်မာပြည်ကိုလေ့လာအကဲဖြတ်ပြီးအသက်ပညာပိုင်းမှာအကူအညီပေးဖို့အမေရိကန်အစိုးရကခွင့်ပြုလိုက်ပါတယ်။အာရှဖွံ့ဖြိုးရေးဗန်ကိုပေးစရာရှိတဲ့ဒေါ်လာတန်450ကျော်နဲ့ကမ္ဘာ့ဘန်ကိုတန်30ကျော်ပေးရမှာကိုဗမာအစိုးရကအကျွေးဆက်နိုင်ပါတယ်။ဒါပေမဲ့အစိုးရဆိုင်ရာလုံခြုံရေးထုံးရှုပ်ထွေးမှုကြောင့်ငွေချင်းနိုင်ဖို့နဲ့ဒဏ်ခတ်မှုရုပ်သိမ်းမှုကိစ္စမှာကြံ့ကြာဖို့များကြောင်းသိရပါတယ်
။နိုင်ငံသားလွတ်လပ်မှုနဲ့လူအခွင့်အရေးကိုဂရုမစိုက်တဲ့အတွက်မမအစိုးရကိုအမေရိကန်ကဒဏ်ခတ်အရေးယူခဲ့ပါတယ်။ဒဏ်ခတ်မှုအကြောင်းကွန်ဂရက်လွှတ်တော်အာရှရေးရာသူတေသည်မိုက်ကယ်မာတင်ကလွန်ခဲ့တဲ့လက32မျက်နှာအစင်ခံစာထုတ်ပြန်ထားပါတယ်။1990နဲ့2008အကြာ18နှစ်ကာလမှာသမရအမိန့်၄ခုနဲ့ဥပဒေ၅ခုကိုပြဋ္ဌာန်းပြီးဗမာအစိုးရကိုဒဏ်ခတ်အရေးယူထားတာဖြစ်ပါတယ်။ပြည်ဝင်ခွင့်ပိတ်ပင်မှု၊ဗန္နာယီဝင်ဆောင်လုပ်ငန်းကန့်တတ်မှု၊တွင်းကုန်ပိတ်ပင်မှု၊အရင်းအနှီးသစ်ကိုပိတ်ပင်မှု၊ကုညီထောက်ပံ့ရေးချုပ်ချယ်မှုစတာတွေပါဝင်ပါတယ်။ကလေးစစ်သား၊မူးယစ်ဆေးဝါး၊လူကုန်ကူးမှု၊ဘာသာရေးချုပ်ချယ်မှုအလုတ်သမားအခွင့်အရေးချိုးဖျက်မှုစတဲ့ဗမာအစိုးရရဲ့စိုးရတဲ့လိုရက်တွေကိုအရေးယူထားတာလည်းရှိပါတယ်
။1990ရွေးကောက်ပွဲမှာ NLD ပါတီအနိုင်ရတာကိုစီအစိုးရကအသိအမှတ်မပြုတဲ့အပြင်ပါတီဝင်တွေကိုဖိနှိပ်ညှဉ်းပန်းလာတာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်အစိုးရကဒဏ်ခတ်အရေးယူတာဖြစ်ပါတယ်။1989 AP လမှာမြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးအခွင့်အရေးကိုရုပ်သိမ်းပါတယ်။မြန်မာပြည်ကမွေးရစေးထုတ်လုပ်တဲ့နိုင်ငံအဖြစ်သတ်မှတ်လိုက်တဲ့အတွက်အပြည်ပြည်ဆိုင်ရာဗန္ဒာရေးအဖွဲ့အစည်းကငွေကြေးမထောက်ပံ့ဖို့လေအမေရိကန်ကလှုပ်ဆော်လာပါတယ်။နောက်ပိုင်းဆက်လက်အရေးယူတာတွေရှိပြီးမြင့်ဒီပေးရင်အရေးကင်းဖြစ်တော့မှအမေရိကန်အစိုးရကပြင်းပြင်းထန်ထန်အရေးယူတာဖြစ်ပါတယ်။အခုတခါဦးသိန်းစိန်အစိုးရကပြုပြင်ပြောင်းလဲမှုစတင်ပြုလုပ်လာတဲ့အတွက် NLD ပါတီဘယ်လောက်လွတ်လပ်မှုရှိသလဲတိုင်းရင်းသားတွေနဲ့ငြိမ်းချမ်းစွာနေနိုင်သလားစတဲ့အပေါ်မှာမူတည်ပြီးအရေးယူမှုကိုရှော့ပေးသွားဖို့ရည်ရွယ်ထားပါတယ်။
ဒါကြောင့်အမေရိကန်အစိုးရဒဏ်ခတ်အရေးယူမှုရုပ်သိမ်းရေးဟာဦးသိန်းစိန်အစိုးရရဲ့ပြုပြင်ရေးအစီအစဉ်တွေနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားပေါ်မှာမူတည်နေပါတယ်။ရှေ့လတရက်နေ့ကျင်းပမယ့်ကြားဖြတ်ရွေးကောက်ပွဲကိုလေလာသုံးသပ်အကဲဖြတ်ပြီးမှဒဏ်ခတ်အရေးယူမှုရုပ်သိမ်းရေးကိုစဉ်းစားကြဖို့ဒေါ်စုကသဘောတူပါတယ်။ပြုပြင်ရေးမလုပ်မချင်းဒဏ်ခတ်အရေးယူထားတာကိုဒေါ်အောင်ဆန်းစုကြည်ကအစဉ်တစိုက်ထောက်ခံလာခဲ့ပါတယ်။ဒဏ်ခတ်အရေးယူမှုနဲ့ပတ်သက်ပြီးအငင်းပွားတာတွေရှိပေမဲ့ဒေါ်စုရဲ့ရည်တည်ချက်ဟာပြောင်းမသွားပါဘူး။အမေရိကန်စိုးရရဲ့မြမရေးရာနိုင်ငံသား policy မှာဒေါ်အောင်ဆန်းစုကြည်ဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်။ဘယ်အချိန်ခါမှဒဏ်ခတ်အရေးယူမှုရှော့ပေးမယ်သောမဟုတ်ရုပ်သိမ်းမယ်ဆိုတာကိုဆုံးဖြတ်ရမှာဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားကိုအလေးထားကြမှာဖြစ်ပါတယ်
။ဒါပေမဲ့ဒဏ်ခတ်အရေးယူမှုရုပ်သိမ်းဖို့ဒေါ်အောင်ဆန်းစုကြည်ကသဘောတူရင်တောင်းမှလက်တွေ့ယူသိဖို့ကိစ္စမှာအခက်အခဲရှိနေကြောင်းကွန်ဂရက်လွှတ်တော်အာရှရေးရာသူတည်သည့်မိုက်ကယ်မာတင်ရဲ့ဖေဗရူလာအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒဏ်ခတ်အရေးယူတဲ့ဥပဒေနဲ့သမရအမိန့်တွေထပ်နေတဲ့ကိစ္စတွေပါဝင်လာမှုဥပဒေနဲ့အမိန့်တစ်ခုတည်းကိုယူသိလိုက်ရုံနဲ့ကန့်တတ်မှုအလုံးပြည့်ပြည့်သွားမှာမဟုတ်ဘူးလို့ဆိုပါတယ်။ဥပမာမြန်မာပြည်ကတွင်းကုန်ပိတ်ပင်ထားတဲ့ဥပဒေကိုယူသိရတာလွယ်ကူပြီးမြင့်ကွန်ကြီးထောက်ပံ့မှုကန့်တတ်ချုပ်ချယ်ထားတာတွေကိုရုပ်သိမ်းဖို့ကိစ္စမှာအခက်အခဲရှိနိုင်တယ်လို့ဆိုပါတယ် NLD ပါတီကိုကောင်းကောင်းမွန်မွန်ဆက်ဆံရုံနဲ့ဒဏ်ခတ်ရည်ယူမှုအလုံးရုပ်သိမ်းနိုင်မှာမဟုတ်ပါဘူးငွေရစေးမောက်ကုံမှုလူကုန်ကူးမှုဘာသာရေးချုပ်ချယ်မှုတိုင်းရင်းသားပြဿနာဖြေရှင်းနိုင်မှုလွတ်လပ်စွာပြောဆို권နဲ့စုဝေး권ရှိမှုတရားဥပဒေစိုးမိုးမှုစတဲ့အခြေအနေတွေကောင်းမွန်လာဖို့လေလိုအပ်တာကြောင့်အမေရိကန်ရဲ့ဒဏ်ခတ်ရည်ယူမှုဟာမြန်မြန်ဆန်ဆန်ကွဲပြောက်သွားနိုင်တဲ့အရာမဟုတ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ